မင်္ဂလာနံနက်ခင်းပါခင်ဗျာတောတာရှင်တွေအခုနားဆင်နေရတာကတော့ VOA American အသံပဲဖြစ်ပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ကမ္ဘာမီဒီယာတွေကမြန်မာနဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာတို့ကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဥကြော်စံသားရဲ့မြန်မာရေးသုံးသပ် Channel သူယုံကြည်ရာကဏ္ဍတို့ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်သူယုံကြည်ရာကဏ္ဍမှာတော့
လက်ရှိအနေအထားမှာတွေ့ရတာကတိုင်းပြည်ကတကယ်ရေးရတဲ့လမ်းကြောင်းကိုရွေ့မသွားဘဲနဲ့ဘက်ဘောင်းစွာဝိုင်းတွန်းပြီးတော့မှကျွန်တော်တို့တကယ်အလဲမှာရက်နေတဲ့အနေအထားမျိုးကိုကျွန်တော်ရောက်နေတယ်လို့တွေ့ရတာပေါ့နော
် The Innovative နိုင်ငံရေးဦးဆောင်မှုသင်တန်းကျောင်းတည်ထောင်သူဦးမျိုးစောအောင်ရဲ့ယုံကြည်မှုကိုနားဆင်ကြရမှာပါအခုတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါနဲ့စပါမယ
်ရင်းဥဆုံးပြောပြချင်တာကတော့ဒီကနေ့ထိုင်းနိုင်ငံတို့ The Nation သတင်းစာမှာဖတ်ရတဲ့ Su Chap Saritama ရေးသားထားတဲ့သတင်းဆောင်ပါတစ်ပုဒ်ပါထိုင်းနိုင်ငံက Bangkok Hospital Group ကပြည်ပကနေလာရောက်ပြီးတော့ကျန်းမာရေးစောင့်ရှောက်မှုခံယူသူတွေရဲ့လိုအပ်ချက်အရလာမယ့်နှစ်နှစ်အတွင်းမှာအမေရိကန်ဒေါ်လာတန်း200တန်ဖိုးရှိတဲ့ဆေးဝါးကုသမှုဆိုင်ရာအဆောက်အအုံတွေတိုးချဲ့မယ်လို့ဆိုပါတယ်ဆေးကုသဆောင်အဆောက်အဦးကြီးနှစ်ခုကိုအခုနှစ်မှာစတင်ဆောက်လုပ်မှာဖြစ်ပြီးတော့2016ခုနှစ်မှာပြီးမယ်လို့ခန့်မှန်းထားပါတယ်အဲ့ဒီထက်ရတစ်ခုဟာမြန်မာနိုင်ငံကနေလာရောက်ဆေးဝါးကုသမှုခံယူနေကြသူတွေအတွက်ရည်ရွယ်ထားတာဖြစ်တယ်လို့ Bangkok Hospital Group ရဲ့အမှုဆောင်အရာရှိချုပ်လည်းဖြစ်Bangkok Dusit Medical Service ရဲ့အကြီးအကဲဖြစ်သူ Prasat Prasatong Osak ကပြောဆိုပါတယ်။ဆေးရုံတွေ၊ဆေးဝါးပစ္စည်းအသုံးဆောင်တွေကိုနိုင်ငံတကာကူတာမှုစံချိန်စံညွှန်းနေတဲ့အညီ American Standard အဆင့်တိုးမြှင့်ပြီးတော့ဝန်ဆောင်မှုပေးမှာဖြစ်တယ်လို့လည်းပြောပါတယ်။မနှစ်တုန်းကသူတို့အဖွဲ့ကနေကူတာပေးခဲ့တဲ့လူနာပေါင်း 8,900 နဲ့က 25 ရာခိုင်နှုန်းဟာနိုင်ငံသားတွေဖြစ်ပြီးတော့ 2016 ခုနှစ်အရောက်မှာ 40 ရာခိုင်နှုန်းတိုးလာလိမ့်မယ်လို့မျှော်လင့်ထားတယ်လို့ဆိုပါတယ်။အဆောက်အဦတွေပြီးစီးပြီဆိုတာနဲ့မြန်မာနဲ့အာရဗ်နိုင်ငံတွေကနေလာရောက်ဆေးကုသသူတွေကိုတည်တံ့နေရာချထားပေးမှာဖြစ်တယ်လို့လည်းပရာဆတ်ကပြောပါရယ်။မနှစ်ကတနှစ်ထဲမှာတင်ထိုင်းနိုင်ငံကိုလာရောက်ပြီးတော့ဆေးကုသမှုခံယူတဲ့နိုင်ငံသားအရေးအတွက်ဟာ 1.3 တန်းရှိတယ်လို့ဆိုပါရယ်။စင်ကာပူကိုသွားရောက်ဆေးကုသခံယူသူ 8,000 ခွဲနဲ့မလေးရှားကိုတော့သွားရောက်သူ 9,000 ရှိတယ်လို့ရေးသားထားပါရယ်။ဆေးကုသစရိတ်မှာတော့စင်ကာပူကထိုင်းတဲ့တစ်ပွဲလောက်ဈေးပိုကြီးတယ်လို့ဆိုပါရယ်။ထိုင်းနိုင်ငံကဘန်ဘုံရက်နဲ့Bangkok Hospital ဆေးရုံတစ်ခုဟာအရင်ကနိုင်ငံတကာခီးသွွာလာရင်ဆေးကုသမှုခံယူတဲ့အကောင်းဆုံးဆေးရုံနေစင်းမှာနံပါတ်5နဲ့နံပါတ်6အဆင့်ချိတ်ခဲ့တဲ့စသဖြင့်ရေးသားထားပါတယ်အပြည့်စုံကို thenationmultimedia.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးတင်ပြပေးချင်တာကတော့ဗုဒ္ဓနဲ့နေဇွဲနဲ့ The Nation သတင်းစာမှာပဲစောင်းမရှင်စူပါလကန်ချနာခွန်ဒီရေးသားထားတဲ့စောင်းမဖြစ်ပါတယ်မြန်မာ trip is a telling first choice for prayut မြန်မာနိုင်ငံကိုသွားရောက်မဲ့ခီးစဉ်ဟာပရာယုတ်ရဲ့ဦးစားပေးရွေးချယ်မှုဖြစ်တယ်ဆိုပြီးတော့ခေါင်းစဉ်တက်ထားပါတယ်။ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာဟာသူ့ရဲ့ပထမဆုံးနိုင်ငံရာချခီးစဉ်အဖြစ်မြန်မာနိုင်ငံကိုသွားဖို့ရွေးချယ်လိုက်တဲ့အချက်ကအထိပ္ပယ်ကြီးအများကြီးရှိတယ်လို့ဆောင်းပါးရှင်ကအစချီရေးသားထားပါတယ်။ဒုတိယနိုင်ငံသားရေးဝန်ကြီးကတော့အိန္ဒိချင်းမြန်မာနိုင်ငံဟာအာဆီယံအဖွဲ့ရဲ့အလက်ကျဥက္ကဋ္ဌတာဝန်ယူထားတဲ့အချိန်ဖြစ်တဲ့အတွက်အခုလိုသွားဖို့ဆုံးဖြတ်တာဖြစ်တယ်လို့ပြောပါတယ်။အရင်ကဆိုထိုင်းဝန်ကြီးချုပ်တွေဟာအိန္ဒိချင်းလာအိုနိုင်ငံကိုအရင်ဆုံးသွားလို့ရှိပါတယ်။အခြေခံအားဖြင့်လည်းဒူကိုယ်ကိုရပါတာလဲတူယဉ်ကျေးမှုလဲတူတဲ့အပြင်လာအိုဟာအာဆီယံအဖွဲ့ဝင်လဲဖြစ်ပါတယ်ရင်းလာရှင်နဝါတို့ကတော့ဘရူနိုင်းနိုင်ငံကိုအရင်သွားခဲ့ပါတယ်ဘီအက်ခရာကရှေ့ဆုံးမှာရှိလို့သွားတာလို့ဆိုပေမဲ့နောက်ပိုင်းမှာတော့သွားကျင်တဲ့နိုင်ငံသွားတာပါပဲလို့ထောက်ပြကြပါတယ်ပရာယုတ်ကရှေ့လာဇန်မြန်မာနိုင်ငံကိုသွားဖို့ရွေးချယ်တာမှာတော့အကြောင်းအရာအများကြီးရှိနေတယ်လို့យေတာထားပါတယ်ပထမအကြောင်းအရာကတော့ရှေ့လျားစွာထိစပ်နေတဲ့နိုင်ငံနေစကိစ္စပါနေစာကိစ္စဟာနိုင်ငံဆက်ဆံရေးမှာအရေးပါဆုံးလို့ဆိုရမှာပါရွှေပြောင်းနေထိုင်သူတွေဒုက္ခသည်တွေကိစ္စမူရစ်ဆေးဝါးလက်နက်စတဲ့ကိစ္စတွေအများအပြားပြောစရာတွေရှိပါတယ်လို့ဆိုပါတယ်နောက်တစ်ခုကတော့စီးပွားရေးပါတဝယ်အထူးစီးပွားရေးစုံတည်ဆောက်ရေးစီမံကိန်းကိုဘယ်လိုဆက်လုပ်မယ်ဆိုတဲ့အပေါ်ပြက်ပြက်သားသားသိရဖို့လိုနေတယ်လို့လည်းရေးသားထားပါတယ်ဒီမိုကရေစီတပိုင်းပုံစံကျင့်သုံးပြီးအရေးပါတဲ့နိုင်ငံရေးကဏ္ဍကိုစစ်တပ်ကဆက်လက်ထိန်းချုပ်ထားတဲ့ပုံစံဟာထိုင်းနိုင်ငံအတွက်အတူယူစရာဖြစ်ဖွယ်ရှိနေမလားဆိုတာကလည်းတစ်ချက်ပါဝင်တယ်လို့ထောက်ပြရေးသားထားပါတယ်အပြည့်အစုံကိုတော့ www.nationmultimedia.com မှာဖတ်ရှုနိုင်ပါတယ
် Well Myanmar has many great products and services that are very attractive to the United States
နိုင်ငံကြီးတွေနဲ့မွေးလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကစိတ်မှုလေဈေးကလည်းဒုံညင်းအင်ဂျီလောက်သွား
The possibility of a great transformation is in sight for our country an important step that will take us nearer to a truly revolutionary
ရန်နေဆိုင်လည်းပုံရခက်ခဲတာပဲကားကြားထဲမှာနေနေရတာပေါ့ 家家的不闻闻用闻闻着香的，因为不上我们也养虾了，我那边有几波养虾了。
你妈那哪个那个？我爷爷爷是个老街的宽容包围，几波一三亚去年皮皮的过，啊不行，等你来你娘不嘛？几波一跟那个你讨论别的吧嘞？第一时间我 VOA Internet 上面呢 burmese.voanews.com 嘛嘞，点比那些那把嘞呀。
VOA အတန်ကနေဆက်လက်တန်လှွင့်ပေးနေပါတယ်အခုအလှည့်ကြတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ပြပါမယ်ဒေါ်လာလာတန်ကဂျော့ချ်ရိုးနဲ့အတူတင်ဆက်ထားတာပ
ါဒီနေ့မတူတဲ့တင်ပြမယ် idiom အသုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က beating beating a yaita net da a d e a d dead theta h o r s e horse ka mien so ro sakai tuk lu ye long gao de be ka ro te ni de mien ko yait de tbo ba khan jin lo te ni de mien ko yait net de so yin yait de lu da let na me te ni de mien ga ro pyan a the shin la ma ma hout de tbo phi lu a chou ma shi de tbo ko set lou lo shin ba ma ko twe ရလာမဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်တီတဲတဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျောလင့်ကျကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လုပ်ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီးပါသူကအသက်သာအသေးခံသွားမင်းအရက်ဖြတ်မဲ့လူစားမျိုးမဟုတ်ဘူးဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking.He'd rather die than stop drinking.
မျောလင့်ချက်မရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
Dolala Tan နဲ့ George Crow တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးနားဆင်ရမှာကတော့ဥကျော်ဇန်သားရဲ့မြမအရေးသုံးသက်ချက်ဖြစ်ပါတယ်။ခါကာဘိုရာစီတောင်တက်ပြီးတော့ပျောက်ဆုံးနေတဲ့တောင်တက်သမားနှစ်ဦးအကြောင်းမေးမြန်းထားပါတယ
်။ဆရာကလေးအင်္ဂလိပ်နည်းနည်းမှန်းလို့မရဘူးပေါ့နော်။နည်းနည်းတော့စိုးရင်တော့စိုးရင်ရပြီးရက်ကကြာလာတဲ့အတွက်သူတို့အန်ရဲ့တစုံတရာဖြစ်တဲ့အချိန်မှာသူတို့ရဲ့ device တွေနဲ့အတူတူရှိနေတယ်ဆိုရင်တော့ကျွန်တော်က survival လုပ်နိုင်မှုဇွဲပေါ့အဓိကတော့လူရဲ့ဇွဲလေးပဲကျွန်တော်မြင်သွားပြီးတော့လုပ်နိုင်မယ်လို့ထင်နေကိုဒါပေမဲ့အဲ့ဒီသူတို့ရဲ့ device တွေနဲ့သူတို့တခြားစီနဲ့အန်ရဲ့တစုံတရာဖြစ်ခင်တော့မလွယ်တော့ဘူးပေါ့ကိုရဲ့ဒါလည်းအချမ်းကြီးပြောရတာပေါ့ကျွန်တော်တို့ကလည်းကုလူကုဆိုတော့ညှော်လင်းချက်လေးတော့ထားတော့ထားနေရသေးတာပဲကိုရဲ့
သူတို့ရိတ်ခါရောခင်ဗျာ
လေခါကကျွန်တော်ဒီပြီကိုတက်ဖို့အတွက်ဆိုတော့ကျွန်တော်အကြမ်းရတော့နှစ်ပတ်စာအတွက်တော့ကျွန်တော်ပြင်ဆင်ထားတာတော့ရှိတယ်ဘို့သူတို့ပွားသွားနိုင်တယ်ပေါ့နော်နှစ်ပတ်စာ
နှစ်ယောက်လုံးဟာတောင်တဲသမားကြီးပဲအထံသမားမပါဘူးပေါ့ဒီဆင်းမှာ
ဟုတ်ကဲ့ကျွန်တော်တောင်တဲသမားကြီးတွေပါပဲ
အထံသမားတွေကဘယ်ကင်ပ်တီလိုက်လဲခင်ဗျာ
အထံသမားတွေကတော့ကျွန်တော်ဒီဘေးကန့်ဟိုဟာပေါ့တောင်း3000ကျော်တဲ့အမြင့်တီတော့သူတို့အထံအဖွဲ့ရောကျွန်တော်ဂျန်နဲ့အဖွဲ့ဓာတ်တွေရောအကုန်လုံးလိုက်တယ်ခင်ဗျာ
အဲ့ base camp ကနေပြီးတော့အဲ့ final assault အထိပေါ့လေအဲ့ camp ဘယ်နှခုဆောက်သွားပါလဲ
camp ဘယ်နှခုဆောက်သွားလဲဆိုတော့ကျွန်တော်တို့ base camp နေပြီးတော့မှဒီ22ရက်နေ့မှာကျွန်တော်စတက်ပါတယ် base camp 1နေပြီးတော့မှဒီ15900ဆိုတဲ့ဒီ2000နီးပါးအမြင့်ကိုသူတို့တရထက်တက်ပြီးတော့အဲ့ဒီ base 2မှာသူတို့စကန်ချရတယ်ချသွားတော့အဲ့ဒီမှာကျွန်တော်ချမ်းမြင်တရားလောက်ကဆိုတာကဒီသူတို့ကျွန်တော်ဒီမှာဟို message device တစ်ခုပါသွားတယ်ဗျဒီဆက်သွယ်ရေးဟိုဒီ GPS ပေါ့နော် position လေးလက်လောင်လေးပို့ပေးနိုင်တဲ့ find me spot ဆိုတဲ့ဟို device လေးတစ်ခုပါသွားတယ်သူတို့ရဲ့ position နေနေပို့တဲ့အချိန်မှာကျွန်တော်ကဒီကနေပဲသူတို့ကမ်းမှန်းနေတယ်ပဲသူတို့ရောက်ရှိနေတဲ့လက်လောင်ကိုသိရတာဗျသိရတော့အဲ့ဒီ15900မြင်းကနေ သူတို့နှစ်ရက်ကိုကျွန်တော်တို့ message မပို့ဘူးနောက်တစ်ရက်ပို့တဲ့အချိန်မှာ16,900ပေါ့နော်နောက်တော့ champion ပြောရအောင်အဲ့လို base ကနေ PT ကအလုံးဆေးရကြပါတယ်တက်သွားတာ
အော်ဆိုဆေးရမှာနေ့တိုင်းနေ့တိုင်းတော့ message မပို့နိုင်ဘူးပေါ့အဲ့ဒါ battery ကြောင့်လားဟလား
အဲမဟုတ်ကြီးအဲ့ဒီခါလေးကျတော့ဒီတက်ရတဲ့လမ်းကြောင်းနေတာအရင်ခက်ခဲတဲ့အတွက်သူတို့အနေနဲ့ဒီရဲလောက်မှာဒီလမ်းကြောင်းရှာတယ်သို့မဟုတ်ဒီတက်ဖို့နေရာတခုသူတို့ကြိုးစားတယ်ပြင်ဆင်တယ်ပေါ့နော်အဲ့မှာတော့သူတို့စခန်းထောက်ပြီးတော့တက်ရတလေသူနားလာဆိုတာကအနားယူရမျိုးတော့မဟုတ်ဘူးသူတို့ကြိုးစားပြီးတော့ဆက်ပြီးတော့အမြင့်ကိုမရောက်နိုင်တဲ့အနေထားမျိုးတွေလည်းရှိတတ်ပါလေဗ
ျဆိုတော့နောက်ဆုံးအဆက်အသွယ်ရခဲ့တာပဲအချိန်မှရခဲ့ပါလိမ့်မယ်န
ောက်ဆုံးအဆက်အသွယ်ရခဲ့တာကဒီ31ရက်နေ့ညနေ4နာရီခွဲမှာ message တစ်ခါကျွန်တော်ရပါတယ်9နာရီမှာ message တစ်ခါဖတ်ရပါတယ်ဆိုတော့ဒီကျွန်တော်ပုံမှန်တော့တရက်ကိုတစ်ခါ message ပို့တယ်အနေထားမှာအခုနောက်ဆုံးသူတို့ message ပို့တဲ့ဟာလဲကျွန်တော်တို့ဒီ Google ကနေကြည့်လိုက်တဲ့အချိန်မှာ peak ရဲ့ဟို range နဲ့မှာကျွန်တော်ရောက်နေတယ်ပဲကျွန်တော် data traffic ကိုအမြင်ဆုံးရောက်ပြီဆိုပြီးတော့ဟိုကျွန်တော်ကဟိုလက်ခံလိုက်ပါတယ်အပြီးတော့အခုနောက်ဆုံးရရှိထားတဲ့ကျွန်တော်တို့ဒီအခြေဆိုင်အဖွဲ့နဲ့ဟိုကျွန်တော်တို့တောင်ထိတ်ကိုတက်တော့လဲနှစ်ယောက်ကလည်းစကားပြောဆက်ပါတယ်ခင်ဗျာဒါအခြေဆိုင်အဖွဲ့နဲ့ပြီးနဲ့ဆမ်မစ်တီနဲ့တက်နေတဲ့ဟာတွေကတော့သူတို့လည်းဆက်တယ်ရတယ်ရတဲ့အချိန်မှာသူတို့၄နိုင်20မှာတောင်ထိတ်ကိုရောက်ရှိတဲ့အကြောင်းနေ့နေ့9နိုင်မှာဒီတောင်ပေါ်ကနှစ်ယောက်နဲ့တောင်ကြီးမှာတန်ခဲ့တဲ့လူတွေနဲ့စူပေါင်းပြီးနိုင်ငံတော်တချင်းအတူတူဆိုကြတဲ့အကြောင်းဘောနော်အဲ့ဒီအတူတူဆိုပြီးတဲ့အခါမှာတောင်ပေါ်ကနှစ်ယောက်ကငါတို့မှာတော့ဒီစကားပြောဆက်ကတော့တခဲအဖုံတော့မယ်တချင်နေနေပြီဆိုပြီးတော့ပြောပြီးနောက်ပိုင်းမှာကျွန်တော်ဆက်တယ်မရတော့တာဗျာ
ဟုတ်ကဲ့အဲ့သူတို့တက်သွားတာဘယ်နှစ်ရက်ကြာအဲ့ဒါဟာ
ကနေတက်သွားတာအလုံး7ရက်မြောက်နေ့ပေါ့ခင်ဗျာဒီ22ရက်နေ့ကနေစတက်ပါတယ် base ကနေ31ရက်နေ့မှာကျွန်တော်တောက်ထိပ်ရောက်တယ်ခင်ဗျာ
ဆိုတော့ခမန်းကြီးအရာတောင်ထိပ်ကိုတက်တဲ့အခါတော့ပူကြမှာပေါ့7ရက်ကြာမှဆင်းတဲ့လမ်းကအဲ့လောက်ထိကြာနိုင်သလားအဲ့ထက်မြန်မယ်လို့ခမန်းတာပေါ့နော
်အဆင်းကတော့ဘာပဲဖြစ်ဖြစ်ကျွန်တော်အတက်ထက်တော့ပူမြန်နိုင်ပါတယ်ခင်ဗျာ
ဆိုတော့သူတို့နဲ့လုံအောင်ဆက်သွယ်ပြတ်ပြီးရှာဖွေရေးအတွက်ပြင်ဆင်ရမယ်ဆိုတာဘယ်အချိန်မှာရှာဖွေရေးကစေးလုံငန်းတွေကိုစလုပ်ပါလိမ့်ခင်ဗျာ
ကျွန်တော်သူတို့စီကတရင်ဆက်သွယ်အတိအကျရတာကတော့သူတို့ဟိုတောင်တိတ်ကျက်သွားပြီးတဲ့အဖွဲ့ကိုတောင်ကြီးအဖွဲ့တွေကစောင့်နေပုံမှန်အဖြစ်4ရက်5ရက်လောက်နဲ့ဆင်းလာနိုင်ရောက်လာနိုင်တယ်စကားပြောဆက်ကတော့ပရိကုံသွားပြီဆိုပြီးတော့သူတို့ကအဲ့ဒီမှာစောင့်နေပါတယ် base camp မှာပဲခြေပြီးစောင့်နေအဲ5ရက်6ရက်မြောက်လောက်မှာမြောက်တဲ့အတွဲသူတို့တောင်ကြီးမှာကြံခဲ့တဲ့ဒီဒါကံဝန်ထမ်းနဲ့ဒီကျွန်တော်အဖွဲ့ကအကြံကြီးပေါ့နော်သူတို့ဒီ16,000ကျော်လောက်ဒီသူတို့တက်ပြီးတော့စောင့်ကြည့်ရပေါ့နော်သွားလဲရှာတယ်သူတို့ရောက်နေသလားဟိုပြန်ဆင်းလာပြီလားဆိုတော့တက်ကြည့်တဲ့အခါမှာသူတို့အတွက်ကတော့ကျွန်တော်တောင်တက်ပစ္စည်းကရိယာမပါတဲ့အတွက်အဲ့ဒီ16,000ကျော်ဒီပဲသူတို့တက်ရှာနိုင်နေကြဟိုအဲ့ရအောင်သူတို့နှစ်ရက်တက်ရှာတယ်ပေါ့နော်ရှာပြီး9ရက်နေ့ကျတော့ base camp မှာလဲကျွန်တော်ဒီမိခါလုံးဝကုန်သွားပြီဖြစ်တဲ့အတွက်10ရက်နေ့ကျတော့တဟောင်းတန်းကိုပြန်ဆင်းလာတယ်9ရက်နေ့ကိုတဟောင်းတောင်းကိုရောက်တဲ့ရက်ညနေ4နာရီမှာသူတို့ဖုန်းဆက်တယ်လို့မှကျွန်တော်သိရတယ်ခင်ဗျဒီတင်ပြကြအောင
်အဲ့တော့အခုတက်ပြီးတော့ဆရာက16,000ထိတက်ကြတယ်ဆိုတော့အထက်ကို6,000ကျော်ရှိသေးတယ်ပေါ့ဟုတ်တယ်အကြံပြင
်အာမဟုတ်ပြ3,000ဝန်းကျင်ပဲရှိတော့တယ်အခု19,000ဝန်းကျင
်ကျွန်တော်စဉ်းစားမိရလေအဲ့တော့အဲ့3,000ဝန်းကျင်ကိုအထိသူတို့ရောက်မလာဘဲနဲ့9ရက်လောက်ကြာခဲ့တယ်ပေါ့တော်ကတကယ်တော့ဒီကလေးတွေဟာမြန်မာနိုင်ငံရဲ့ဂုံဆောင်အကစားသမားအင်မတန်ထူးချွန်တဲ့ပုဂ္ဂိုလ်တွေလို့ခေါ်ရပါလိမ့်မယ်ဒီတောင်တဲ့သမားတွေဟာ
ပါတယ်ခင်ဗျာဒီခါကားဘွားဒီတောင်ဟာဒါကျွန်တော်တို့မြန်မာနိုင်ငံသားတွေအတွက်ဆိုရင်တော့ဒါပထမဆုံးအချိန်တက်ရောက်အောင်မြင်နိုင်ခြင်းပဲဖြစ်ပါတယ်နိုင်ငံသားအကူအညီမပါဘဲနဲ့မြန်မာနိုင်ငံတောင်တဲ့သမားကြီးတဲ့ဟိုမြန်မာနိုင်ငံအလံပေါ့နော်ဒါတက်ရောက်အောင်မြင်နိုင်တဲ့သမိုင်းလေးတစ်ခုပဲကျွန်တော်အသေးအနေနဲ့လည်းဒါအားကြောင့်ဒီကကျွန်တော်စူးစမ်းပြီးဆောင်ရွက်နေတာပါခင်ဗျာ
မြန်မာကြီးပဲဆိုလို့နိုင်ငံသားတွေကဘယ်နှခါတရားအောင်မြင်ခဲ့ဘူးလို့လဲကျွန်တော်တွေ့ရတဖွဲ့ပဲတွေ့ပါတယ်ဟုတ်ပါလား
ဟုတ်ပါတယ်ခင်ဗျဒီ1996စက်တင်ဘာဒီ15စက်တင်ဘာလတဲမှာပဲဂျပန်လူမျိုးအိုဆာကီနဲ့ဒီမြန်မာနိုင်ငံသားပေါ့နော်အဲဒီတိဘက်လူမျိုးဒီတာကန်နမကျုံစင်ဒီနှစ်ယောက်ပဲတရားအောင်မြင်ခဲ့ဘူးလားခင်ဗ
ျအခုတက်တဲ့လူတွေကသူတို့ကျောင်းသားတွေလားခင်ဗျ
အဲကျောင်းသားတွေတော့မဟုတ်ခင်ဗျာကျောင်းပြီးသွားတဲ့လူတွေပ
ါလူတို့စိတ်ဝင်စားမှုဘယ်လောက်ရှိလဲပါလေဒီကိစ္စကို
ဩဟုတ်ကဲ့ပါဗျာဒီလူတို့စိတ်ဝင်စားမှုဆိုတာဒီတောင်တက်အားစားနည်းကတော့ဒီမြန်မာနိုင်ငံမှာတော့ကျွန်တော်ခြေခြေပြင်းပြင်းစိတ်ဝင်စားမှုအားနည်းနေပါသေးတယ
်မီဒီယာရဲ့ coverage အခုတောင်တက်သမားတွေပျောက်ဆုံးနေတဲ့ကိစ္စကိုဘယ်လောက်သူတို့ကအရေးတူဒါဖော်ပြပါသလဲခင်ဗျာလူတို့ရဲ့ထောက်ခံပံ့ပိုးမှုတွေပါလာအောင်ဒီကိစ္စကိုလူတို့က စိတ်ဝင်စားရှိလာအောင်ဘယ်လိုရေးသားရေးရာသာဖော်ပြကြတာကိုကုထွန်းအောင်တို့တောင်တဲ့သမားတွေအနေနဲ့ပုံဝင်ကြရပါရဲ့လား
။အော်ဟုတ်ကဲ့အခုအချိန်ကြီးတော့ကျွန်တော်ဒီသတင်းမီဒီယာတွေကလည်းကျွန်တော်တို့တောင်တဲ့အဖွဲ့ရဲ့အခြေအနေတွေကိုသတင်းမီဒီယာပေါင်းစုံကြီးကစိတ်ဝင်စားနဲ့မြင်ရပါတယ်။ပြီးတော့တက်နိုင်တဲ့များနေ့စဉ်နေပါသတင်းချန်နယ်တွေမှာဒီကျွန်တော်တို့တောင်တဲ့ပြောဆိုနေတဲ့နေ့အောင်အကြောင်းရဲ့သတင်းတွေကိုလည်းသူတို့ထည့်ပေးရပါတယ်။သူဒီတက်နိုင်နေမှာကုညီကလေးလုပ်နေတဲ့အတွက်မိမျက်နဲ့တော်တော်ကျွန်တော်တို့အနေနဲ့တော့ဒီသတင်းမီဒီယာဘိုင်းအနေနဲ့ကျွန်တော်တို့ဒီမြန်မာတောင်ပြန်သမားနှစ်ယောက်ရဲ့အကြောင်းကြီးရဲ့ဒီချင်းနေတောင်ပြန်ချင်းအကြောင်းကြီးကိုတော့သူတို့ဖော်ပြပေးနေတယ်လို့တော့ကျွန်တော်လက်ခံထားပါတယ်ခင်ဗျာ
ဟုတ်ကဲ့အနာဘိုင်းအဖွဲ့အစည်းတွေရောခင်ဗျာဗာများဆောင်ရွက်ပေး
တယ်အနာဘိုင်းမီဒီယာလည်းကျွန်တော်တို့ဒီမြန်မာတောင်ပြန်သမားနှစ်ယောက်တက်ရောက်အောင်မြင်နေဆိုရက်သတင်းကိုတော့သူတို့ဒီသတင်းအချင်းမျိုးသူစောင့်မျှော်နေတယ်လို့တော့ကျွန်တော်တို့ဒီချင်းချင်းရဲ့တင်စကားတွေလည်းကြားသိထားပါတယ်အခုကနေ့ကပေါ့နော်ဒီအခုကျွန်တော်နှစ်ယောက်ပျောက်ဆုံးနေတဲ့အကြောင်းကိုကြားသိတဲ့အခါမှာဒီနိုင်ငံတော်ဆိုးရွားပိုင်းရောသမတော်ပိုင်းဆိုင်ရာရောလိုအပ်တာကိုပံ့ပိုးကူညီနိုင်ဖို့သူတို့ဒီပူရောမှာရှိတဲ့ဒေတာကအာနာပိုင်းဖွဲ့စည်းအစီအစဉ်ကိုလည်းမှာချထားတယ်လို့သိရပါတယ်ဒီသမတော်ပိုင်းဆိုင်ရာဆိုရင်လည်းသမတော်၄သမတော်ရဟန်းရင်လိုအပ်တယ်လို့သုံးစွဲနိုင်ဖို့နဲ့လက်ရှိလည်းအိုကိုညီထောက်ပံ့ရေးပစ္စည်းတွေပူဆောင်ရေးရိခါပူဆောင်ရေးတွေအကုန်လုံးကိုဒီလုပ်ပေးနေပါတယ်ခင်ဗ
ျဒီတောင်တဲသမားတွေမှာကျွန်တော်တခုသိချင်တာကလေအဲ့လိုသက်စွန်းဆံဖြားလုပ်ရတဲ့လုပ်ငန်းတွေအတွက်အသက်အမှတ်ခံဆိုတာကိုစီးပါလားခင်ဗျအ
ဲဒီအသက်အမှတ်ခံကတော့ကျွန်တော်တို့ဒီထားမယ်ဆိုရင်တော့ရပါတယ်ခင်ဗျကြီးသွားအမှတ်ခံပေါ့နော်လက်ရှိမြန်မာနိုင်ငံနေနဲ့ကျွန်တော်ဒီအမှတ်ခံလုပ်ငန်းနေနဲ့တော့ဒီကြီးသွားအမှတ်ခံတစ်ခုနေနဲ့တော့ထားလို့ရပါတယ်ကျွန်တော်ဒီအလုံးစုံแต่อามางานนี่ท่าแล้วส่วนเราเจอเราเลยไม่สงสารไม่มีเนี่ยหมดเลยเฉยๆไม่ติดหรอกครับเนี่ย
แล้วทุกอ่ะไอ้ตองเดตมาริปี2000รอบขี้ด้วย5เยจั่นจาเกเรสุราฟีแต่คามาชาพุยเกเซยลงงานนี่สัตว์เต็มหลุดเลยสว่าแต่เนเน่นอกไม่จะลงหมดล่ะกูท่านน้องครับ
โอเคครับเราดีแบบก็เลยสัตว์ตัวเยดิอเคแค่ชื่อเนี่ยด้วยเราดีตองเต็มนี่เนี่ยอภัยเนี่ยเราดีมาจั่นเกเรดูดิเนี่ยสัตว์ตัวก็ဟိုရရှိဝင်ရန်နှီးတဲ့အတွက်ကျွန်တော်ဒါအချိန်ကာလတွေလေဟိုရန်ချန်ချာမှုရှိသွားတာပါဗျ။ဘာလို့ကျွန်တော်တည်ရတဲ့အချိန်မှာလဲတတိုင်ပဲကျွန်တော်တို့အဖွဲ့ရဲ့အနေနဲ့ကရောဒီအခုလက်ရှိလှုပ်ရှားဆောင်ရွက်နေတဲ့ True Foundation အနေနဲ့ရော NIRI နဲ့ဟိုအချိန်ချန်ချာမှုမရှိပဲတတ်နိုင်ဆုံးနေရာအောင်တော့ကြိုးစားနေတာကျွန်တော်တို့သိရှိထားပါတယ်ခင်ဗျာ
။ True Foundation ကဘာကြောင့်ပါဝင်လာတာလဲခင်ဗျာ။သူတို့ sponsor လုပ်ပေးတာလားတောင်တက်အဖွဲ့ကို
အဲတောင်တက်ဖွဲ့ကတော့စပွန်ဆာလုပ်ပြီးတာမဟုတ်ဘူးခင်ဗျဒီ True Foundation နိုင်ကအနေနဲ့လည်းသူဒီတောင်တက်တာကိုလည်းဝါသနာပါတယ်ဒီတောင်တက်တာကိုလည်းသူဒီတောင်တက်ထားတဲ့လူတွေကိုလည်းသူတို့အဓိကတော့ပံ့ပိုးပါတယ်ခင်ဗျ
ရုပ်နိုင်ငံကကယ်ဆယ်ရေးအဖွဲ့တစ်ခုလည်းရောက်နေကြပါတယ်ဒီအဖွဲ့ရဲ့လှုပ်ဆောင်ချက်ကဘယ်လောက်ထိထိရောက်နေပါလဲခု
ရုပ်နိုင်ငံကဆောင်ရမယ့်အဖွဲ့ကတော့လောလောဆယ်ဒီ80ဆောင်ရနိုင်ဖို့တော့အချိန်ကြီးလောလောဆယ်မပေးသေးဘူးခင်ဗျသူတို့အဓိကပြန်ပြီးတော့ဟိုတိဘက်ကနေပဲပြန်ပြီးတော့လာပြီးပူးပေါင်းပါကိုကြီးဆောင်ရမယ်လို့ကျွန်တော်ကြားထားပါတယ်ခင်ဗျ။ဟိုဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီအရေးပေါ်ကစေရေးဖြစ်တယ်ဆိုတော့နိုင်ငံတကာမှာကဒီကျွန်တော်တို့ပျောက်ဆုံးသွားတဲ့နေရာရဲ့ latitude longitude position နေတိမယ်ကျွန်တော်အန်ရည်နဲ့အနီးဆက်ဆုံးသူတို့ပျောက်ဆုံးနေတဲ့နေရာနဲ့အနီးဆက်ဆုံးမှာရဟန်းရင်နဲ့ပြန်တမ်းပြီးတွားရောက်နိုင်မယ်ဒီကစေအနီးထားမျိုးမျိုးတွေအများကြီးခွာသွားတယ်ပေါ့နော
်။ဟုတ်ကဲ့
တောတောင်ကြီးမြေအနီးထားနဲ့ဟုတ်ကဲ့။ဟိုကဒီခါဦးသားဒီတောင်ရောက်ဖို့ပူတော်ကနေပုံမှန်တိုင်းလမ်းလျှောက်သွားမယ်ဆိုရင်16ရက်ကြာပါတယ်။ဆိုတော့အခုရဟန်းရင်လည်းရာသီဥတုဆိုးရတဲ့အတွက်အဓိကမပြန်တမ်းနိုင်မယ့်နဲ့ကြန့်ကြာမှုတွေကြောင့်အဲ့လိုနဲ့အဲ့ねသူတို့အဆင်မပြေဘူးလို့ကျွန်တော်ကြားသိပါတယ်ဗ
ျဟုတ်ကဲ့နောက်ဆုံးတစ်ခုဒီအခုဖြစ်တဲ့ဟာကိုသင်္ကန်းစာယူရောနောင်ကိုချီလင်းတောင်တက်လုပ်ငန်းတွေလုပ်မယ်ဆိုရင်ဘာတွေကြိုတင်ပြင်ဆင်သင့်တယ်ဆိုသင်္ကန်းစာများဘယ်လိုဟာတွေမျိုးရယူနိုင်ပါသလဲခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်ဒီအန်ရကြီးတဲ့တောင်မျိုးတွေကိုသွားတဲ့အခါမှာတော့တကယ်လို့မဖြစ်မနေစောစောလို့ဆက်သွေးရေးဆက်ပေါ့ခင်ဗျာဆက်သွေးရေးဆက်နဲ့ဒီကျွန်တော်တို့လိုအပ်တဲ့စာနဲ့ရိတ်ခါလိုအပ်တဲ့တောင်တက်ပစ္စည်းဒီအဆုံးလိုအပ်မယ်လို့တော့ကျွန်တော်ဒါသင်ခန်းစာလည်းယူရပါတယ်ဒီကျွန်တော်တို့လိုအပ်ချက်တွေရှိခဲ့ရင်လည်းကျွန်တော်ဘက်ကဒီအန်ဒီတွေလည်းရှိနိုင်တယ်ဆိုတဲ့အနေထားတော့ကျွန်တော်ရှင်းပြရတာဟိုကျွန်တော်မှန်းလို့ရပါတယ်ခင်ဗျာ
ဦးကျော်ဇန်သားရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သူယုံကြည်ရစီစဉ်ကိုနားဆင်ကြရမှာပါအခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့ The Innovative နိုင်ငံရေးဥဆောင်မှုသင်တန်းကျောင်းတည်ထောင်သူကိုဦးမျိုးစောအောင်ရဲ့ယုံကြည်ရကိုနားဆင်ကြရပါမယ်မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ
်ဆက်လက်ပြီးတော့ဒီမှာနိုင်ငံရေးမဟာဗျူဟာတွေကို
လေ့လာနေတာပေါ့နော်လေ့လာပြီးတော့မှဒီကိုတက်တဲ့ဟာလေးတွေကိုလည်းကျွန်တော်သူများတွေပြန်ပြီးသင်နေတင်နေတဲ့ခါကျတော့လက်ရှိအနေထားမှာကျွန်တော်နိုင်ငံမှာကျွန်တော်ဘာတွေ့နေရလဲဆိုတဲ့ခါကျတော့ကျွန်တော်နိုင်ငံဟာပြဿနာကြီးတစ်ခုရင်ဆိုင်နေရတယ်ကျွန်တော်နိုင်ငံဟာဘယ်ကိုဥတီလို့ဥတီနေမှန်းကျွန်တော်တို့ရေရာတည်ကြတဲ့နိုင်ငံမျိုးမရှိဘူးဖြစ်နေတာပေါ့နော်ဒီအစိုးရကလည်းဖြစ်စီကျင်တာတွေရှိတယ်နိုင်ငံရေးပါတီတွေကလည်းဖြစ်စီကျင်တာတွေရှိတယ်တိုင်းရင်းသားတွေကလည်းဖြစ်စီကျင်တာတွေရှိတယ်အဲ့လိုပဲ NGO တွေကလည်းဖြစ်စီကျင်တာတွေရှိတယ်စီးပွားရေးစတိခိုတာတွေကကိုယ့်ရဲ့ interest နဲ့ကိုပေါ့နော်ကိုတိုင်းပြည်ကိုဝမ်းမြည်တွန်းကြတယ်တွန်းကြတဲ့အခါမှာလက်ရှိအနေအထားမှာတွေ့ရတာကတိုင်းပြည်ကတကယ်ရေရတဲ့လမ်းကြောင်းကိုရွေ့မသွားဘဲနဲ့ဘယ်ပေါင်းစွာဝိုင်းတွန်းပြီးတော့မှကျွန်တော်တို့တကယ်အလဲမှာရက်နေတဲ့အနေအထားမျိုးကိုကျွန်တော်ရောက်နေတယ်လို့တွေ့ရတာပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်ယုံကြည်တာကကျွန်တော်တို့နိုင်ငံတကယ်တိုးတက်လာဖို့ဆိုလို့ရှိရင်ကျွန်တော်တို့လူမှုတိုင်းဝိုင်းရဲ့ကျွန်တော်တို့ဒီမြန်မာ dream ဆိုတာမျိုးကျွန်တော်တို့ရဲ့ဘုံအိမ်မက်တစ်ခုရှိဖို့လိုတယ်လို့ကျွန်တော်ယုံကြည်ပါတယ်မဥပမာဆိုလို့ရှိရင်ကျွန်တော်တို့ American ဆိုလို့ရှိရင်ဒါ American Dream ရှိတယ်ပေါ့နော်ဒါ American Dream ဟာဆိုလို့ရှိရင်ဒါလူတိုင်းသာမခွဲခြားဘဲနဲ့အောင်မြင်အောင်လုပ်မယ်ပြီးတော့အခွင့်အလမ်းတွေရှိမယ်ပြီးတဲ့ခါကျတော့လူ့ဘဝတွေပိုကောင်းလာရမယ်ချမ်းသာလာရမယ်ပျော်ပြည့်စုံလာရမယ်ဆိုတဲ့ဒီ American Dream ရှိတယ်ရိုးရိုးရှင်းရှင်းလေးပါပဲဒါပေမဲ့ဒီ Dream ကလူတိုင်းစိတ်ထဲမှာကိန်းအောင်နေတဲ့ခါကျတော့ကျွန်တော်တို့ဒီ American ကဘယ်လိုသွားမယ်ဆိုတာမျိုးကိုကျွန်တော်ဝိုင်းပြေလှုပ်လှုပ်တဲ့ခါမှာဒီ American နိုင်ငံကတည်းကဒီစိတ်ဓာတ်နဲ့ပဲသွားကြတယ်အဲ့ဒီလိုပဲပြည်ထောင်နိုင်ငံဟာငတ်ပြတ်နေတဲ့အခြေအနေကနေမှသူတို့ဒီကမ္ဘာမှာအင်အားကြီးနိုင်ငံဖြစ်လာဖို့ဆိုဆိုတဲ့အခါမှာသူတို့ Chinese Dream ဆိုပြီးတော့မှသူတို့ပုံဖော်ကြတယ်ဒီသူတို့ Socialist အစိုးရပုံဖော်တဲ့အခါမှာရိုးရိုးရှင်းရှင်းလေးပဲသူတို့ဟာလည်းပဲဒီသူတို့ဆိုရင်ပြည်ထောင်နိုင်ငံဟာအမျိုးသားစွမ်းကြီးမြင်မာရမယ်စောင့်နေရေးတိုးတက်လာရမယ်ချမ်းသာလာရမယ်ပိုကောင်းတဲ့လူ့အဖွဲ့အစည်းဖြစ်လာရမယ်ဆင့်အားကြီးနိုင်ငံဖြစ်လာရမယ်ဆိုတဲ့ခါလေးတွေကိုသူတို့ချမှတ်ကြတာသူတို့ဒီအဖွဲ့အစည်းတွေနဲ့လူတိုင်းဝိုင်းနေနဲ့ပေါင်းပြီးတော့မှချမှတ်ကြတဲ့အခါမှာလူတိုင်းရဲ့စိတ်ထဲမှာဒီဟာကိန်းဝတ်သွားတယ်သွားတဲ့အခါကျတော့လူတိုင်းကချမ်းသာကျင်လာတယ်လူတိုင်းကစားဝတ်နေရေးပြည့်စုံကျင်လာတယ်အဲအရင်တော့ဆံပြိုးတောင်းနေကြရတဲ့လူတွေကလည်းပဲဒီဟာကိုစိတ်ထဲမှာရှိလာတဲ့အခါမှာသူတို့တိုင်းပြည်ကပုံပြီးတော့မှဒါလမ်းကြောင်းမှန်မှန်နဲ့ဥတည်သွားနိုင်တယ်အဲ့တော့ကျွန်တော်နိုင်ငံဟာဒီလိုမျိုးတယောက်တစ်မျိုးပေါ့နော်တစ်ဖွဲ့တစ်မျိုးကျွန်တော်တို့ကလုပ်နေမယ့်အစားကျွန်တော်ဥတီချက်ကောင်းကောင်းတစ်ခုရှိတယ်ဆိုလို့ရှိရင်ဒီဥတီချက်ကိုတွားတဲ့အခါမှာဘလောက်ပဲအမြင်မတူပါစေကျွန်တော်တို့တွေကအမြင်မတူတာတွေနဲ့မှငင်းခုန်လို့ရမယ်ပြောဆိုလို့လည်းရမယ်ဆွေးနွေးလို့လည်းရမယ်ပေါင်းလို့လည်းရမယ်ဒါတွေကိုကျွန်တော်တို့ကတူတာတွေကိုပေါင်းလို့မယ်ကျွန်တော်တို့ညှိချရာရှိရာတော့ညှိမယ်ငင်းချရာရှိရာတော့ငင်းမယ်ကျွန်တော်တို့ကဒါပေမဲ့အောက်မုံနဲ့လမ်းကြောင်းတစ်ခုကိုပေးကြပေါက်တွားနေတယ်ဆိုလို့ရှိရင်ကျွန်တော်တန်းပြီးရပို့ပြီးတော့တိုးတက်လာမှာဖြစ်ပါတယ်အဲ့တော့လက်ရှိနေသားမှာကျွန်တော်ယုံကြည်တာကကျွန်တော်တို့တိုင်းပြည်ဟာအားလုံးစိတ်ထဲမှာကင်းအောင်လာစေမယ့်မြန်မာတွေရဲ့အိမ်မက်နိုင်ငံမှန်တစ်ခုရှိတည်နေလို့ကျွန်တော်ယုံကြည်နေတာဖြစ်ပါတယ်။အားလုံးကကိုယ်နာမည်ကြီးဖို့ကိုယ်ရှေ့ရောက်ဖို့တမျိုးတည်းကိုပဲမစင်စားတင်ပါဘူး။အဲ့တော့ကိုယ်ဖြစ်ချင်တာတွေကိုကြီးပဲဇွတ်လုံးကြမယ်ဆိုလို့ရှိရင်ကျွန်တော်တိုင်းပြည်ဟာဘယ်တော့မှရှေ့ကိုရောက်မှာမဟုတ်ဘူး။လေးပဲလေးတန်ကနေဝိုင်းတွန်းရပဲရောက်နေမှာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့အားလုံးဟာဘုံယူမှန်းချက်တွေဘာတွေရှိလာမလဲဆိုတာကိုဝိုင်းဝန်းဖော်ထုတ်ဖို့အချိန်တန်နေပြီလို့ကျွန်တော်ယုံကြည်ပါတယ်။
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ VOA American အတန်းကနေဒီနေ့ညနေထုတ်လွှင့်မယ့်ကြာတာပရိညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ line to meter 16.25 တို့ကနေတင်ဆက်သွားမှာဖြစ်ပါတယ
်။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ဘူဇမိတ်သမရနဲ့အတိုက်ခံခေါင်းဆောင်တို့ဦးဟာအခုလအစောပိုင်းကညီညာရေးသဘောတူညီချက်ကိုအတည်ပြုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီငင်းငင်းရဲ့သဘောတူညီချက်ကြောင့်မိုဇမ်ဘိတ်နိုင်ငံတဝန်းသိပ်ပြီးပြင်းပြင်းထန်ထန်မဟုတ်ပဲနှစ်နှစ်ကြာဖြစ်ခဲ့တဲ့ပဋိပက္ခတွေကိုရပ်တန့်သွားစေခဲ့ပါတယ်။သမ္မတအမန်ဒိုဂေဘူဇာနဲ့ရေနာမိုခေါင်းဆောင်အဖွန်ဆိုအယာကာမာတို့နှစ်ယောက်ဟာသဘောတူညီချက်ကိုလူသိရှင်ကြားထောက်ခံပြီးတော့နိုင်ငံရေးခေါင်းဆောင်အကြီးအသေးတွေကိုပြခဲ့ကြပါတယ်။မိုဇမ်ဘိတ်နိုင်ငံမှာရန်လိုမှုတွေကိုအဆုံးသတ်စေဖို့အတွက်လှုံ့ဆော်ခဲ့ကြတဲ့သူတို့နှစ်ဦးနဲ့မိုဇမ်ဘိတ်ပြည်သူတွေအတွက်လည်းအမေရိကန်ပြည်ထောင်စုကဂုဏ်ယူမိပါတယ်။ဒီသဘောတူညီချက်ကစိစက်ဆွေးနွေးမှုရဲ့စွမ်းအားနဲ့နိုင်ငံရေးခေါင်းဆောင်ပိုင်းကစိစက်ဆွေးနွေးလိုတဲ့ဆိုရင် ငြိမ်းချမ်းရေးရရှိလာနိုင်တယ်ဆိုတာကိုမိမောင်းထုတ်ပြနေပါတယ်။မိုဇမ်ဘစ်အစိုးရက1992ခုနှစ်ငြိမ်းချမ်းရေးသဘောတူညီချက်ကိုချိုးဖောက်တယ်ဆိုပြီးတော့ရီနာမိုခေါင်းဆောင်နဲ့သူ့ကိုယ်နိုင်ငံရေးရထောက်ခံသူတွေဟာ2012ခုနှစ်မှာတောခုခဲ့ကြပါတယ်။မိုဇမ်ဘစ်နိုင်ငံမှာ18နှစ်ကြာဖြစ်ခဲ့တဲ့ပြည်တွင်းစစ်ကိုအဲ့ဒီ1992ငြိမ်းချမ်းရေးသဘောတူစာချုပ်နဲ့အဆုံးသတ်ခဲ့တာပါ။မေချာအာယာကာမဟာလာမယ့်အောက်တိုဘာ15ရက်နေ့မှာကျင်းပမယ့်သမ္မတရွေးကောက်ပွဲကိုဝင်ရောက်အရွေးခံမှာဖြစ်ပါတယ်။လက်ရှိအာဏာရပါတီရဲ့ခေါင်းဆောင်သမ္မတဂေဘူဇာကတော့သမ္မတတပ်တန်းနှစ်ကြိမ်ထမ်းဆောင်ပြီးတဲ့နောက်ယာရုကနေဆင်းပြေးတော့မှလည်းဖြစ်ပါတယ်။မိုဇမ်ဘိတ်ပြည်သူတွေကငြိမ်းချမ်းရေးကိုတောင်းဆိုသလိုပိုမိုငြိမ်းချမ်းသာရဝါပြောပြီးလုံခြုံမှုပေးနိုင်တဲ့အနာဂတ်နဲ့လည်းပို့ပြီးတော့ထိုက်တန်ပါတယ်။ဒီသဘောတူညီချက်ဟာငြိမ်းချမ်းသာရဝါပြောပြီးလုံခြုံမှုကိုရှောက်လန်းနေတဲ့လမ်းကြောင်းမှာရှေ့ကိုတက်လန်းနိုင်ခဲ့တဲ့သမိုင်းခြိလန်းတရက်လည်းဖြစ်ပါတယ်။မိုဇမ်ဘိတ်အစိုးရနဲ့ရီနာမိုအဖွဲ့တို့ဒီသဘောတူညီချက်ကိုအပြည့်အဝတရားပေါက်အကောင့်ထည့်ဖော်နိုင်ဖို့နဲ့အများစုကထောက်ခံတဲ့နိုင်ငံရေးသဘောတူညီချက်ရဖို့အတွက်စိတ်ဆက်ဆွေးနွေးမှုတွေဆက်လက်လှုပ်ဆောင်သွားဖို့အမေရိကန်ပြည်ထောင်စုကလည်းတိုက်တွန်းလိုက်ပါတယ်။အော်တိုဘာလမှာကျင်းပမဲ့ရွေးကောက်ပွဲတွေလွတ်လပ်တရားမျှတပြီးပွင့်လင်းမြင်သာမှုရှိဖို့ကအရေးကြီးတဲ့နောက်ခြေလှမ်းတရက်ဖြစ်ပြီးတော့ဒီရွေးကောက်ပွဲကမိုဇမ်ဘိတ်နိုင်ငံအတွက်ပိုမိုတောက်ပပြီးဒီမိုကရေစီစံတဲ့အနာဂတ်အတွက်လမ်းပွင့်လာအောင်လည်းအထောက်အကူပေးမှာဖြစ်ပါတယ်။မိုဇမ်ဘိတ်နိုင်ငံကငြိမ်းချမ်းပြီးတရားဝါပြောလာဖို့ဥတီလျှောက်လန်းနေတာနဲ့အမျှအမေရိကန်ပြည်ထောင်စုအနေနဲ့လည်းအခုလိုအရေးပါတဲ့သမိုင်းမှတ်တိုင်ကိုမိမောင်းထိုးဖော်ပြပြီးမိုဇမ်ဘိတ်နိုင်ငံကိုလည်းထောက်ခံလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်။ခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA အပေါ်မှအကြောင်းသိစေအပ်ပါတယ်။VOA American အတန်ကနေဒီနေ့ကြာတာပရင်းနေမနက်ခင်းအစီအစဉ်တွေကိုမနက်၈နာရီကနေ9နာရီထိ line to meter 16.49.41 တို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်။ဒါမှမဟုတ်လည်းဒေတာချင်းလက်ဆောင်တောင်းလိုတယ်ဆိုရင်ဖြင့် VOA မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်89ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ။ခုတော့ကြံနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုသားညုံကညင်ညာပေးပါမယ
်။အမေရိကန်ပြည်အောင်စုအနေနဲ့ဆီးရီးယားမှာရှိတဲ့သဘောထားပြော့ပြောင်းတဲ့သဘုံတွေကိုတင်နန်းပေးလက်နက်ထောက်ပံ့မှု Republican လွှမ်းမိုးတဲ့ American အောက်လွှတ်တော်မှာမဲခွဲအတည်ပြုလိုက်ပါတယ်။သဘောထားပြော့ပြောင်းတဲ့ဆီးရီးယားသဘုံတွေကိုအကူအညီပေးရည်ဆိုကိုမနိုင်ဘူတုံးနေကအောက်လွှတ်တော်မှာမဲခွဲခဲ့တာဖြစ်ပြီးတော့ထောက်ခံမဲ283မဲ၊ကန့်ကွက်မဲ156မဲနဲ့အတည်ဖြစ်သွားပါတယ်။အီရန်နိုင်ငံမှာဒီအစိုးရတပ်တွေနဲ့ Islamic State ဒီစစ်သွေးကြော်တွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပြီးတော့လူ30လောက်သေဆုံးခဲ့တယ်လို့အီရတ်လူမျိုးရေးသတင်းရခွက်ကပြောပါရယ်။နိုင်ငံရဲ့အနောက်ပိုင်းဖြစ်တဲ့ Anbar ပြည်နယ်မှာတိုက်ပွဲတွေဖြစ်ခဲ့တာပါ။လော်လော့ကလာတွင်စစ်သွေးကြော်တွေတိမ့်ပိုက်ခဲ့တဲ့ Fallujah, Ramadi နဲ့တခြားမြို့တွေကိုပြန်လည်သိမ်းယူနိုင်ဖို့အီရတ်အစိုးရတွေကကြိုးစားတိုက်နေကြတာဖြစ်ပါရယ်။ရုရှားနယ်စပ်အနီးမှာယူကရိန်းတပ်တွေကိုတိုက်ပွဲဝင်အသစ်အနီးထားဆက်ရှိနေဖို့ဆိုပြီးတော့ယူကရိန်းကနေပြီးတော့အမိန့်ထုတ်လိုက်ပါရယ်။နေဆက်နီရုရှားလူလာတဲ့ခွဲထွေးရေးသဘုံတွေနဲ့ဖြစ်တာကြောင့်ဒီအပြစ်ခတ်ရစေးပြက်ပြဲပြီးတော့လူ၁၂ဦးထက်မနည်းသေဆုံးခဲ့ပြီးတဲ့နောက်ခုလိုမျိုးတက်လှမ်းခဲ့တာဖြစ်ပါတယ်။ UK နိုင်ငံတွေကနေပြီးတော့စကော့လန်ခွဲထွေးတင့်မတင့်ဆနခိုင်ပွဲလို့ဖို့တရက်လူဗုဒ္ဓဦးနဲ့လူလူတဘောတာကောက်ခံမှု၃ခုစလုံးမှာ UK တဲမှာပဲဆက်နေမဲ့ဒီခွဲမထွေးရေးဘက်ကမဲအသားရခဲ့ပါတယ်။ဆနခိုင်ပွဲအတွက်စိတ်လှုပ်ရှားနေပြီးမဲ့စကော့လူမျိုးတွေကခွဲမထွက်တဲ့ဘက်ကမဲပြေးကြလိမ့်မယ်လို့သူအခိုင်အမာယုံကြည်တဲ့အကြောင်းဝန်ကြီးချုပ် David Cameron က Sky News ရုပ်သံဌာနကိုပြောဆိုခဲ့ပါတယ်ခင်ဗျာ
။ကြာတာပရင်းနဲ့မနက်ဖတ်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုသားညုံညင်ညာခဲ့တာပါ။ဒီမနက်အတွက်စီစဉ်ထုတ်လို့ရမှုကကိုဆံမိုးဝေဖြစ်ပြီး engineer ကတော့ Utgut Good ဖြစ်ပါတယ်။ကြာတာပရင်းနဲ့မနက်ဖတ်6နိုင်ရနေ9နိုင်အထိစီစဉ်တွေကို line to meter 32 40 48 50တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.